โอเคพ่อแม่ข้าดรญาณวงศ์เจ้าครับเรารู้ดีนี่กบ่าจำใหม่นี่สมมุติกาที่ใส่แต่จำหมู่จองเปาะย่าๆออมบ่เนาะไปได้ล่ะဖြစ်ได้ด้วยที่ใส่แต่จำหมู่อณีถะกาနောက်ဆုံးอณีถาบ่รู้สิล่ะใช่
depression เนี่ยปัดตะโลก็ပြောไม่สินเนาะตลอดนี้ผิดยาเลยโหลไปပြောออกมาบ่ดิ2020ยောက်ลูกชิงနှလုံးยောက်อ่ะพี่ยิง depression อ่ะนำมา2กบ่าเยโยคะอภิชုံထိတ်ทုံးมายောက်ล่ะแม้อณีถาบ่โยคะจองဝင်ပြီးတဲ့အနေအထားရှိနေတာပေါ့လေနော
်ဟုတ်ကဲ့ဆရာတော့ဒီကဘာမှာတော့တော်တော်အဖြစ်များလာတာပေါ့ဆရာနော်မြန်မာနိုင်ငံမှာရောဆရာကြီ
းမြန်မာနိုင်ငံမှာလည်းဖြစ်များတယ်လို့ပဲပြောမယ်အခုမီဒီယာတွေလည်းအားကောင်းလာတယ်ပညာသေးတာတွေလည်းအားကောင်းလာတဲ့ခါမှာ depression နဲ့ဆေးကနေမှလာပြတဲ့ကြည့်ဆရာလည်းအများကြီးတက်လာတာကိုကျွန်တော်တို့တွေ့ရတယ်ဟိုတုန်းကလည်းဇာရင်ဒီဆေးရုံတွေမှာတင်ထားတဲ့လူနာတွေတဲက depression ရှိတဲ့ percentage ကိုကပဲ 40-60% လောက်ရှိအဲ့တော့ကျွန်တော်တွေ့ရပါ
တယ်ဟုတ်ကဲ့ဆရာအဲ့တော့တော်တော်ကိုလည်းမြန်မာနိုင်ငံမှာလည်းများလာတဲ့သဘောဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့ပါအ
ဲ့ခါကျတော့ဆရာကြီးအဓိကဒီစိတ်သက်သာမှုပါပေါ့နော်ဘာကြောင့်အဓိကဖြစ်ရလဲဆရာ
ဖြစ်ရတဲ့အကြောင်းကိုပြည်ပြကြကြပြောဖို့ကြတော့နည်းနည်းလေးဖြစ်တာပေါ့ဒီဖြစ်နိုင်တဲ့အကြောင်းအရာတွေကအများကြီးရှိနေတာဟုတ်သူ့ရဲ့ risk factor တွေလည်းအများကြီးရှိသလိုသူ့ရဲ့ genetic ပေါ့မိသားစုထဲမှာရှိလို့လေဒီယောဂါဖြစ်တတ်တာရှိသလိုသူ့ရဲ့ biological ပေါ့ဇီဝကမ္ဘာအခြေခံပါလာပြီးတော့စိတ်ပြည်စည်မှုတွေကိုကင်ွယ်တဲ့ပုံစံတို့ကိုကိုကိုယုံကြည်မှုရှိခြင်းမရှိခြင်းတို့အကောင်းမြင်ခြင်းမမြင်ခြင်းအဆိုးပဲမြင်တတ်နေခြင်းဆိုတဲ့သူ့ရဲ့ဇီဝကမ္မပုံစံရဲ့နောက်စိတ်ခံစားချက်နဲ့ပတ်သက်လို့ဘဝရဲ့အတွေ့အကြုံတွေပေါ်မှာသူခက်ခက်ခဲခဲတွန်းလှန်ပြီးလာတယ်ငယ်စဉ်ဘဝတွေကဒီဘတွေဆုံချုံတာတို့သူတို့သိဖြစ်တဲ့သူတွေဒီဆုံးရတာတို့ဒါမှမဟုတ်ရင်လည်းအလုပ်ဒီပါတွေကျုပ်တာတို့နာတာရှိယောဂဝိနခန္ဓာဆက်ဖြစ်ပေါ်လေအကြောင်းကြီးအများကြီးစုံစုသွားတဲ့ခါမှာဒီလိုမျိုး depression ဖြစ်လာတယ်လို့ပဲပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များဖို့အလားအလာရှိတဲ့သူတွေအတွက်ပေါ့နော်ကာကွယ်နိုင်ဖို့အနေအထားရောရှိလား
အဲဒါတော့လောကဓာတ်ကိုရင်ဆိုင်တတ်အောင်ရည်ကျင့်တင်ပြပေးရမယ်ဆိုတဲ့သဘောမျိုးပဲပြောရမှာပေါ့လေဒါပေမဲ့တချို့ depression တွေကကြတော့ကာဝယ်ဖို့ဆိုဆေးဝါးတွေကြောင့်ဖြစ်တတ်တာတို့တခြားခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တတ်တာတွေလည်းရှိတော့အဲ့ဒီခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တာခြေဝါးတွေကြောင့်ဖြစ်တာကြတော့အဲ့ဒီခြေဝါးတွေခန္ဓာကိုယ်ယောဂါတွေမဖြစ်အောင်ကာကွယ်ရမှာပေါ့ကိုအမြဲတမ်းခန္ဓာရင်ရှိနေအောင်ပုံမှန်လေ့ကျင့်ခန်းလုပ်တာပုံနောက်ကိုခိခိုက်စီမဲ့လုပ်ငန်းတွေမလုပ်ဘဲနဲ့ပုံနောက်အတွက်အမြဲတမ်းကောင်းနေစီဖို့အတွက်လိုအပ်တဲ့ neurotransmitter တွေရှိနေစီဖို့အတွက် exercise တွေကောင်းကောင်းလုပ်တာမျိုးနောက်ပြုရှင်ခန္ဓာကိုယ်အလေးချိန်ကိုပုံမှန်နေထားပဲကြည့်အောင်လို့ပြောလုံလုံကျူးကျူးကြီးအဝမလွန်အောင်နေတာမျိုးအဲ healthy balance diet ပေါ့နေတိုင်းနေတိုင်းစားတဲ့ခါမှလည်းအသီးရွက်အသားငါလက်ဆက်တဲ့အသီးတွေနဲ့သူအားလုံးအစီနေတဲ့အစားအစာတွေစားပြီးတော့ခန္ဓာကိုယ်အမြဲတမ်းကျန်းမာနေအောင်လုပ်တာမျိုးအဲနောက် relaxation technique တို့ခေါ်တဲ့ကိုယ့်ရဲ့ဖြည့်စည်မှုတွေကိုရော့အောင်စိတ်ကိုဖြည့်လျှော့တဲ့လေ့ကျင့်ခန်းတွေလာယောဂကျင့်တာတွေလိုမျိုး meditation လုပ်တာတွေလိုမျိုးအဲဒီလိုမျိုးအသက်ပြင်းပြင်းရှူသွင်းရှူထုတ်လုပ်တာတွေမျိုးလုပ်ရမှာဖြစ်သလိုအကောင်းဆုံးအေးဝါဝအိတ်ခုကလည်းလိုပါတယ်နောက်တစ်ခုကတော့ဖြစ်နိုင်သမျှဖြည့်ဆည်းမှုတွေကိုနည်းနည်းနဲ့နည်းအောင်နေတတ်မယ်ရက်နဲ့မွေးရည်စေးတွေကိုလည်းရှောင်မယ်ကိုယ့်ရဲ့နေ့စဉ်အလုပ်တွေကိုသူ့အချိန်နဲ့သူလုပ်လို့ချိန်လုပ်နားချိန်နားလုပ်မယ်ကိုယ်လည်းစိတ်ရှိရှိထားမယ်ဆိုရင်စိတ်ကြဝေဒနာဖြစ်ဖို့အခွင့်အလမ်းတော်တော်လေးနည်းမယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ဆရာဒီကာကွယ်တဲ့ကြားရရပဲပေါ့ဆရာเนาะဖြစ်လာခင်ရောဆရာဒီစောစောသိနိုင်မှုဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲ
အဓိကကတော့စိတ်ကြကြတယ်သူပြောတဲ့အတိုင်းပဲသူ့မှာနံပါတ်1အရေးကြီးဆုံးကစိတ်ကြကြတာအဓိကပဲသူကိုယ်တိုင်ကကျွန်တော်တို့စိတ်ညစ်နေပါတယ်စိတ်သက်တည်ကြနေပါတယ်ဆိုတဲ့အခါလုံးပြောမှဖြစ်သလိုသူ့ရဲ့မျက်နှာလေးကိုကြည့်လိုက်ရင်လည်းစိတ်သက်ကြနေတဲ့ပုံစံကျွန်တော်မြင်ရမှာဖြစ်ပါတယ်နောက်တစ်ခုကသူအရင်တော့ကစိတ်ဝင်စားတဲ့ဟာတွေမတယ်လီဗီရှင်းဇာတ်လမ်းတွေဒီကိုရီးယားကားဆိုကြည့်ရမှာဘောလုံးပွဲဆိုကြည့်ရမှာဆိုတာမျိုးအဲသူစိတ်ဝင်စားနဲ့လှုပ်တတ်တဲ့ဟာတွေသူပျော်တတ်တယ်ဆိုတဲ့ဟာတွေကိုလည်းသူမပျော်ပိုင်နိုင်တော့ဘူးအဲ့ဒါတွေမလှုပ်ချင်တော့ဘူးဆိုတာမျိုးဖြစ်လာမယ်ခန္ဓာကိုယ်အလေးချိန်ကရမ်းကြရင်ကျသွားမယ်တချို့ကျတော့ pH ကျသွားပြီးတော့တက်လာတာမျိုးတွေလည်းရှိတတ်တယ်အဲတချို့ကအိတ်မပျော်ဘူးဆိုပြီးတော့အေးအေးပြတ်တာတွေရှိသလိုအဲအိတ်ရဲမှာပဲခွေခောက်ပြီးတော့ pH ရဲ့သူမျိုးတွေလည်းရှိတတ်ပါတယ်နောက်တစ်ခါစိတ်ပိုင်းဆိုင်ရာမှလှုပ်ရှားတာတွေကျောစုဆက်ဆံတာဒီမှာနှိပ်ကွေးလေးလံပြီးတော့သွားလာမျိုးတွေရှိတတ်တယ်လို့အဲတချို့ကျတော့လေကြာလောင်ခတ်ပြီးတော့နေမတိထိုင်တာမျိုးတွေဖြစ်တာမျိုးတွေရှိတတ်ပါတယ်နောက်တော့အားကုန်နေတာမျိုးတွေအားမရှိတော့ဘူးဆိုတာမျိုးတွေနောက်ပြီးတော့နေရထိုင်ရတာအကျိုးမရှိတယ်လို့ကိုအပြစ်ရှိနေတယ်လို့ထင်ရတာမျိုးတွေအဲဒါမျိုးတွေခံစားရတာပါတယ်နောက်တစ်ခုကတွေးတဲ့နေရာမှာလေအကောင်းဆုံးမတွေးနိုင်ဘဲနဲ့ဘာမှမတွေးနိုင်ဘာမှမစဉ်းစားနိုင်ဘူးဘာမှအာရုံမစိုက်နိုင်ဘူးဘယ်ဆုံးဖြတ်ချက်တွေမှ မချနိုင်ဘူးဆိုတာမျိုးတွေလည်းသူတို့မှခံစားရတာပါလေနောက်ဆုံးအဆိုးဆုံးကတော့ကိုဘွားကိုအဆုံးစီရင်လို့တဲ့ဆန္ဒတွေပေါ်ပေါက်လာတာမျိုးတွေကိုကိုတတ်တည်လိုက်တော့မယ်လို့တွေးတဲ့အတွင်းမျိုးတွေဝင်လာတာမျိုးတွေဟာဒါအဆိုးဆုံးအဆင့်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဆိုးဆုံးအဆင့်မရောက်ခင်ပထမပေါ်လာတဲ့လက္ခဏာတွေနဲ့ဒီစိတ်ဝင်စားခံကြောက်ကျင်သူတွေကိုအများဆုံးပြဖို့အရေးကြီးတာပါဆရာနော
်မှန်ပါတယ်အဲစိတ်ဝင်စားခံကိုအများဆုံးရောက်လာဖို့အရေးကြီးတယ်လို့စိတ်ကြကြပြီဆိုတာနဲ့တစ်ပြိုင်တည်းတစ်ပြိုင်နားလေတဲ့ပညာရှင်စီမြောက်ခင်မှာပဲကိုယ့်ရဲ့မိတ်ဆွေတငယ်ချင်းရင်းကြီးတဲ့သူတွေစီမှာကိုယ့်ရဲ့ခံစားနေရတဲ့ခံစားချက်လေးတွေကိုပြောပြလိုက်မယ်ဆိုရင်ကိုယ်ပဲတော်တော်လေးကြော်ပါသွားနိုင်တဲ့အတွက်ကိုယ့်ရဲ့ခံစားချက်တွေကိုရင်ဖွင့်တိုင်မြင်တာမျိုးပြောချလိုက်တာမျိုးရုပ်ကူလုပ်တင်နေဆိုတာလေးကဒါနံပါတ်1အရေးကြီးဆုံးအနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်တော့ဒီသူတို့ဘာမဖြစ်အောင်ပေါ့နော်ဘယ်လိုမျိုးဒီပြည့်စုံသားမှုတွေလုပ်ပေးနိုင်လဲဆရာ
အဲအဲ့လိုပြောပြရုံနဲ့မရဘူးဆိုရင်တော့စိတ်ပိုင်းဆိုင်ရာလူထုံးနေနေရသူတို့ကိုစကားပြောပြတာတွေရှိတယ်အဲနောက်ပြီးတော့ဟို cognitive behavior therapy လို့ခေါ်တဲ့သူရဲ့စိတ်ကိုထားတတ်အောင်မကောင်းမြင်စိတ်တွေကနေဒီအကောင်းမြင်စိတ်တွေဘက်ကိုရောက်လာအောင်ဆွေးနွေးပြီးတော့ပြောပြတာတွေရှိတယ်အဲနောက်တစ်ခုကတော့ဒီစိတ်ကုထုံးနေအပြင်ကျွန်တော်တို့ကလိုအပ်လာလို့ရှိရင်တော့စေဝါတွေကိုတုံ့ပြန်ပေးရတာပေါ့လေစေဝါတွေမှာတော့သူကစိတ်တက်ကြတာကိုတက်တာစီတဲ့စီတွေကအများကြီးပေါ်ပေါက်လာပြီးတော့သူရဲ့အပြစ်တွေလည်းတော်တော်နဲ့စီဒီပေါ်ပေါက်လာပြီးဖြစ်ပါတယ်။ကိုတော့ကတော့စီဒီရဲ့အာဏာသိမ်းရဖို့အတွက်နှစ်ပတ်ကနေတလလောက်ထိစောင့်ရပေမဲ့လို့အခုနောက်ပိုင်းစီဒီကတော့ဂျပန်နှစ်ပတ်အတွင်းမှာပဲအာဏာသိမ်းကြီးစပြပြီးတော့ယောဂါကိုတက်တာစီနိုင်တဲ့စီဒီပေါ်ပေါက်နေပြီဆိုတဲ့အကြောင်းလေးပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။